နိုင်ငံဆက်ဆံရေးပြန်လည်ကောင်းမွန်အောင်ဩစတြေးလျနဲ့တရုတ်နိုင်ငံတို့ကြိုးစားနေချိန်မှာဩစတြေးလျနိုင်ငံထွက်တဲ့ဘာလီစိတ်တွေပေါ်မတန်တဆသွင်းခုန်ခွန်တတ်မှတ်ထားတာကိုတရုတ်ကဖယ်ရှားပေးလိုက်ပါတယ်။ဘာလီစိတ်သွင်းခုန်ခွန်တွေကိုဩဂတ်လ5ရက်စနေနေ့မှာစတင်ဖယ်ရှားမယ်လို့တရုတ်စီးပွားရေးကူတန်းတရုတ်စီးပွားကူတန်းဝန်ကြီးဌာနကကြေညာတဲ့ပေါ်ဩစတြေးလျကုန်သွယ်ရေးဝန်ကြီးကကြေဆိုခဲ့ပါတယ်။
I welcome the development this afternoon that our barley growers and our exporters will now be able to
ကျွန်တော်တို့နိုင်ငံကဘာလီစိတ်စိုက်ပျိုးတဲ့တောင်သူတွေတရုတ်ဈေးကွက်အခွန်ကင်းလွတ်စွာပြန်တင်သွင်းခွင့်ရတဲ့ဒီဆုံးဖြတ်ချက်ကိုကျွန်တော်တို့ကြိုဆိုပါရစေ။ဒါဟာဩစတြေးလျနဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးပုံမှန်ပြန်ဖြည့်ရေးအတွက်အပြုသဘောဆောင်တဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ်လို့ဩစတြေးလျကုန်သွယ်ရေးဝန်ကြီးဒွန်ဖာရက်ကဒီနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။တရုတ်ဘာလီဈေးကွက်အပြောင်းအလဲကြောင့်သွင်းကုန်ခွန်တွေဖယ်ရှားတယ်လို့တရုတ်တို့ဘက်ကပြောပေမယ့်အသေးစိတ်ပြောကြားခြင်းတော့မရှိပါဘူး။လွန်ခဲ့တဲ့3နှစ်2020ခုနှစ်ကဘာလီတင်သွင်းခွင့်ကို 80.500 ဂိုင်းနှုန်းထိတရုတ်ဘက်ကတတ်မှတ်ခဲ့တာကြောင့်ဩစတြေးလျအတွက်ပို့ကုန်ဝင်ငွေဒေါ်လာတန်ထောင်နဲ့ချီဆုံးရှုံးခဲ့ပါတယ်။ COVID-19 ကပ်ရောဂါဘယ်ကစတဲ့လဲဆိုတဲ့ဇင်းမြစ်ကိုစုံစမ်းဖို့ဩစတြေးလျနိုင်ငံကတောင်းဆိုခဲ့တာကြောင့်2020ခုနှစ်ကစလို့နှစ်နိုင်ငံကြားဆက်ဆံရေးနဲ့ကုန်သွယ်ရေးတွေထိခိုက်ခဲ့တာလည်းဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ် Anthony Albanese လက်ထက်မှာတရုတ်နဲ့ပုံမှန်ဆက်ဆံရေးပြန်ဖြစ်အောင်ဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ကုန်သွယ်ရေးမှာအခုလိုတိုးတက်မှုတွေရှိလာတဲ့ပေါ်ကျေနပ်တယ်လို့လည်းဩစတြေးလျနိုင်ငံကြားရေးဝန်ကြီး Penny Wong ကလည်းဒီနေ့ပြောကြားခဲ့ပါတယ်ရှင်။